အာရှရဲ့စီးပွားရေးဟာဒီနှစ်မှာ600ခန့်နှုန်းတိုးတက်လာနိုင်ပြီးအမေရိကန်နဲ့ဥရောပစီးပွားရေးထက်ပိုကောင်းလာနိုင်တယ်လို့မျှော်လင့်နေကြောင်းနိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ရဲ့အကြီးအကဲ Christine Lagarde ကပြောပါတယ်။ဒါပေမဲ့အနာဂတ်စီးပွားရေးကောင်းမွန်ဖို့အတွက်အာရှနိုင်ငံတွေဟာလုံသားကျွမ်းကျင်မှုလေ့ကျင့်ပေးပြီးတော့အမျိုးသမီးတွေကိုအလုပ်ပိုခန့်ဖို့ကျမရဲ့သုံးစီတိုးဖို့နဲ့တဘာဝဝန်းကျင်ကာကွယ်ဖို့ကိစ္စတွေကိုဆောင်ရွက်ကြရလိမ့်မယ်လို့လည်း Miss Lagarde ကပြောဆိုပါတယ်။ကမ္ဘာနိုင်ငံအများစုရဲ့စီးပွားရေးအခြေအနေဟာမနှစ်ကတည်းကစရင်ပိုကောင်းလာမယ့်အခြေအနေရှိပေမဲ့တချို့နိုင်ငံတွေမှာစီးပွားရေးကျဆင်းမှုအန္တရာယ်နဲ့ကြုံတွေ့နိုင်သေးပဲလို့နိုင်ငံတကာငွေကြေးရံမငွေအဖွဲ့အကြီးအကဲကပြောဆိုပါတယ်။ထွန်းသစ်အောင်မြင်တိုးတက်မှုနှုန်းကျေပြန့်အားကောင်းလာတဲ့နိုင်ငံတွေရှိပြီးတော့အမေရိကန်စီးပွားရေးတိုးတက်မှုလက္ခဏာတချို့လည်းပြလာတယ်လို့ IMF ညွှန်ကြားမှုချုပ်ကတရုတ်နိုင်ငံမှာကျင်းပတဲ့အာရှဖိုရမ်ဆွေးနွေးပွဲမှာတနင်္ဂနွေနေ့ကပြောဆိုပါတယ်။2008ခုနှစ်ကမ္ဘာစီးပွားကျဆင်းမှုစဖြစ်ကလေးကကမ္ဘာစီးပွားတိုးတက်မှုရဲ့3ပုံ2ပုံဟာအာရှနိုင်ငံဒေသတွေမှာဖြစ်ခဲ့တယ်လို့အာရှစီးပွားရေးတိုးတက်မှုကိုအတိအမှတ်ပြုပြောဆိုသွားပါတယ်။ကမ္ဘာစီးပွားရေးနလန်ထူမှုကမျှတမှုမရှိဘဲလက်တွေမှာလုံလောက်တဲ့စီးပွားရေးနလန်ထူမှုအခြေအနေရဖို့အတွက်စီးပွားရေးတိုးတက်ကောင်းမွန်မှုတွေလည်းမရှိသေးဘူးလို့သူကပြောဆိုပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်မှုနိုင်နေတဲ့မှာဥရောပငွေသုံးဆွဲတဲ့18နိုင်ငံပါဥရောပသက်မဲ့ကပါဝင်ပြီးတော့ဗန်နားဤမူဝါဒဆိုင်ရာသဘောတူညီမှုမရနိုင်တဲ့အချက်ကကမ္ဘာအကြီးဆုံးစီးပွားရေးကိုပိုင်ဆိုင်တဲ့အမေရိကန်ရဲ့စီးပွားရေးတိုးတက်မှုကိုနှောင့်နှေးစေတယ်လို့လည်း Miss Lagarde ကပြောဆိုပါတယ်။